ရုရှားကတော့စစ်တပ်ကိုနောက်ထပ်အင်အားသိမ်းချီရုတ်တရက်ထပ်ဖြည့်ဖို့သမ္မတဗလာဒီမာပူတင်ကအမိန့်ထုတ်လိုက်ပါတယ်။ယူကရိန်းစစ်ပွဲမှာအကြဆုံးများခဲ့ပြီးရှင်းနှစ်မှာနောက်ထပ်13,000ထပ်ဖြည့်ဖို့သမ္မတပူတင်ကမနေ့ကပဲကိုယ်တိုင်လက်မှတ်ထိုးကြေညာလိုက်တာကိုအစိုးရပိုင်းရုပ်မြင်သံကြားကနေကြေညာလိုက်တာပါ။အရင်2019ခုနှစ်နိုဝင်ဘာလမှာနောက်ဆုံးထုတ်ပြန်ခဲ့တော့ကတော့အင်အား13,000ကျော်သာရှိတဲ့ရုရှားစစ်တပ်အနေနဲ့ရှင်းနှစ်ဇန်နဝါရီလောက်ကြာရင်အင်အား13,500အထိရောက်သွားမှာဖြစ်ပါတယ်။ဒါပေမဲ့မဖြစ်မနေစစ်ထဲဝင်ရမယ့်ပုံစံနဲ့စုဆောင်းမလားကုဆန္ဒနဲ့ကိုဝင်နိုင်တဲ့ပုံစံလားနှမျိုးစလုံးသုံးမလားဆိုတာကိုတော့အမိန့်စာထဲမှာမဖော်ပြထားပါဘူး။ဒါပေမဲ့လည်းဒီအတွက်ဆိုရဘတ်ဂျက်ဖယ်ထားပေးဖို့ကိုတော့အမိန့်ထဲမှာထည့်သွင်းဖော်ပြခဲ့ပါတယ်။ယူကရိန်းစစ်ပွဲမှာတော့ရုရှားခေါ်အထူးစစ်စင်ရေးမှာကုဆန္ဒနဲ့ကိုစစ်ထဲဝင်သူတွေကိုသာစာချုပ်နဲ့ဆေလွတ်မယ်လို့ရုရှားကပြောထားခဲ့မှုပါတယ်။ဒါအပြင်ဘာကြောင့်အခုလိုအင်အားထပ်ဖြည့်တာကိုလည်းအမိန့်စာထဲမှာမရှင်းပြခဲ့ပေမဲ့တုံးသက်သူတွေကတော့6လကျော်ကြာလာတဲ့ယူကရိန်းစစ်ပွဲမှာဆုံရှုံအင်အားပြန်ဖြည့်ပြီးအလျှော့မပေးရေရှည်ဆွဲအသာရအောင်ဆက်လုံမန်းတာဖြစ်နိုင်တယ်လို့ဆိုနေပါဗျ။ယူကရိန်းစစ်ပွဲနဲ့ရုရှားစစ်သည်ဒဏ်ရာရကြဆုံးပြီးဆုံရှုံအင်အားစုစုပေါင်းကတော့8,000အထိရှိသွားပြီလို့အမေရိကန်ဘက်ကနောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျ။